တော်တီရာတင်ခမအခုကျင်းပနေတဲ့အရှိတောင်အာရှအာကစားပြိုင်ပွဲနဲ့ပတ်သက်ပြီးဒီပြန်ကြားရေးဝန်ကြီးဌာနကဆောင်ရွက်နေတဲ့လုပ်ငန်းတွေကျွန်တော်နည်းနည်းရှင်းပြပါလားခင်ဗျာ
အာကစားနဲ့ပတ်သက်ပြီးတော့သတင်းလာယူဖို့တကောကျွန်တော်တို့ကဒီပသတင်းတောက်ဆိုပြည်ဝင်ဗီဇာပေးတာတွေကျွန်တော်တို့ပေးပါတယ်နောက်ဗီဇာပေးပြီးတဲ့ခါကျတော့သတင်းတောက်တွေဝင်ခွင့်ကတ်တွေကိုတော့ကျွန်တော်တို့ဒီပြန်ကြားရေးဝန်ကြီးဌာနသက်ဆိုင်ရာဌာနတွေကထုတ်ပေးပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဇုံအော်ဖီဆာတွေဆောင်ရွက်ပေးတဲ့သူတွေအထက်မှာလေကျွန်တော်တို့ DMOI ကဝင်တန်းတို့ပါပါတယ်အော်ကျွန်တော်တို့သတင်းတပ်ပုံရိုက်တာရှိတယ်။နောက် TV ရုပ်သံလွှင့်မှုအတွက် TV ရိုက်ကူပေးပါတယ်။နောက်သတင်းမီဒီယာတွေအတွက်ကျွန်တော်တို့ဒီ book တီးပေါ့နော်။ book 20လုပ်ပေးထားတယ်။နောက်ပြီးတော့ဒီသတင်းမီဒီယာသမားတွေကိုသူတို့သတ်မှတ်တဲ့နေရာပေါ့နော်။သတ်မှတ်တဲ့နေရာမှာရိုက်ခွင့်ပြုထားပါတယ်
။ဟုတ်ကဲ့တော့တည်တာတင်ခင်ဗျ။ဒီရပိုင်းမှာတူရိယာနေဝန်သတင်းစာကိုအရေးယူဖို့တွေ့ပြန်ကြိုင်းဝန်ကြီးဌာနအနေစာနယ်ဇင်းကောင်စီကိုအကြောင်းကြားစာပို့တယ်လို့သိရပါတယ်။စာနယ်ဇင်းကောင်စီကတော့သူတို့အနေနဲ့ဒီကိစ္စအရေးယူလို့မရဘူးလို့ပြောပါတယ်အဲ့တော့ဒီလိုကိစ္စမျိုးကိုမြန်မာနိုင်ငံမှာလက်ရှိဥပဒေမရှိဘူးလားခင်ဗျာ
အခုကျမတို့ဒီသိရတဲ့လောက်ပေါ့နော်ကျမသက်ဆိုင်နေသူတွေကျမမေးကြည့်ထားပါတယ်အဲ့တော့သိရတဲ့လောက်တော့ဒီစာနယ်ဇင်းကောင်စီအနေနဲ့ကဒီစာနယ်ပတ်သက်ပြီးသူတို့ဆုံးဖြတ်မပြီးသေးပါဘူးအစည်းအဝေးခေါ်မယ်လို့ကြားပါတယ်အစည်းအဝေးခေါ်ပြီးတော့မှဒီခေါ်ယူသတိပေးတာမျိုးပေါ့နော်အဲ့လိုမျိုးတော့လုပ်လိမ့်မယ်လို့လည်းသူကြားပါတယ်နောက်တစ်ခုကတော့ကျမတို့ခုဒီလွတ်တော်မှာဥပဒေတင်ဥပဒေကြီးကျမတို့ဥပဒေကြမ်းပေါ့နော်အဲ့တော့ဒီပုံလေးချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကြမ်းရဲ့သတင်းမီဒီယာဥပဒေကြမ်းရဲ့အဲ့ဒီဥပဒေကြမ်းဒီအတီးပြုပြီးသွားပြီဆိုတော့ခုလိုမျိုးပေါ့နော်ဒီကိုင်ကန်ရှင်တွေကဒီကိုကွန်သိခါကိုထိခိုက်တယ်ကိုအကျိုးစီးပွားကိုထိခိုက်တယ်ဆိုမြည်သူမစိုးတရားရုံးကိုပဲဖြစ်ဖြစ်နောက်ဒါမှမဟုတ်စာနယ်ဇင်းကောင်စီကိုပဲဖြစ်ဖြစ်ဒီတိုင်ကြားနိုင်နေဆိုတဲ့ဒီလို article တွေကျမတို့ထည့်ပြီးတော့ရေးဆွဲထားတာရှိပါတယ်သမတို့ဥပဒေတွေအတူတူပြီးသွားရင်တော့နင်းနာတယ်လို့ထင်နေသူကလုံဆောင်နေမှာဖြစ်ပါတယ်။ခေါ်ယူသတိပေးတာမျိုးတော့ကျမတို့ဒီ MOI ကမလုပ်တော့ပါဘူး။ဒါပေမဲ့လိုအပ်ရင်တော့ပေါ့နော်။ဒါသက်ဆိုင်ရာနေနဲ့ညှိနှိုင်းဆောင်ရွက်တာမျိုးတော့ကျမတို့လုပ်ရမှာပေါ့လေ။ဟိုစိုးဝါးဝါးဖြစ်လာမယ်ဆိုရင်
။ဟုတ်ကဲ့။စာနယ်ဇင်းတွေရဲ့လက်ရှိလွတ်လပ်မှုကိုထိန်းချုပ်ဖို့အစီအစဉ်တစ်ခုများရှိလားခင်ဗျ။
အဲစာနယ်ဇင်းရဲ့ဘလောက်တိုင်းထားတည်သူတို့လွတ်လပ်တယ်လဲဆိုတော့ပုံမူတည်တာပေါ့နော်။အဲ့တော့ကျမတို့ဒီ constitution မှာနဲ့အညီနောက်တစ်ခုကလက်ရှိရှိနေတဲ့ဥရင်းနဲ့အညီသူတို့လွတ်လပ်တယ်ဆိုရင်တော့ဒါပြဿနာမဟုတ်ပါဘူးအဲ့တော့ဘလော့တိုက်တာဒီသူတို့လွတ်လပ်မှုပေါ်ဆောင်တယ်ဆိုတာပါအဓိကကြပါတယ်အဲ့တော့ဒီဥပဒေနဲ့မကိုက်ညီဘူး constitution နဲ့မကိုက်ညီဘူးဆိုရင်တော့ဒါလွတ်လပ်မှုတွေနဲ့ပတ်သက်ပြီးတော့ဒီကျမတို့ဒါလှုပ်ဆောင်စရာရှိရတော့လိုအပ်မှာပါဒါကတော့နိုင်ငံတကာမှာဒီတိုင်းမှာပဲလေ
အပြန်ကြိုင်းဝန်ကြီးဌာနအနေနဲ့လက်တတော်မှာတခြားဘာတွေများဆောင်ရွက်ဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကျမတို့စာပေရန်စင်လို့ထားတော့ပြပောင်ဆိုသိပြီးနေတူပါတယ်ကျမတို့လူစီကားတဲ့အရက်တွေပေါ့ဒီမော်စိတ်တို့ဒီကားစိတ်တို့မှာအထူးသဖြင့်ခရိုင်နေပေါ့လူစီကားတဲ့အရက်တွေသားတွေမှာကျမတို့စာပေရန်စင်ဆိုတာဒီစာအုပ်စင်လေးပေါ့မာဒနီပြီးတော့ဆိုကျမတို့ယထာတို့စာတိဖြင့်လေးစိတ်တို့စာတိဖြင့်ပေါ့နော်အဲ့မှာကျမတို့စာပေရန်စင်မှာစာအုပ်ကလေးတွေပေါ့ဒါဟာနေတို့တည်င်းစာတို့နောက်ဒီတနာရီလောက်အတွင်းပေါ့ဖတ်လို့ရမယ်ဟာမျိုးလေးတွေကျမတို့စာပေလေးတင်ထားတယ်နော်အဲ့ဒါဟိုဖတ်ပြီးရောပြန်ထားပေါ့နော်ဒါပေမဲ့တချို့ကြတော့လေဟိုမေ့ပြီးယူသွားမျိုးလည်းရှိနိုင်တာပေါ့နောက်တစ်ခုကမီနီဘုတ်ကော်နာဆိုတာလေသူကကြတော့ online လေးနဲ့ကျမတို့ဒီ finine လို့အစမျိုးလေစာမျိုးလေးနဲ့ကျမတို့ချုပ်ထားတာပေါ့အဲ့ဒါလေးတွေလည်းခုနကလူစီကားတဲ့အရက်တွေမှနောက်လေးရင်ပေါ်မှာလေကျမတို့လူတွေဖတ်ဖို့ပေါ့နိစာအုပ်စာဆောင်လေးအချိန်တိုတည်းမှဖတ်လို့ရမယ်ဒီရာသမျိုးစုံပေါ့နော်အဲ့ဒါလေးတွေကျမတို့တုတ်ပေးထားတာရှိတယ်နောက်ထပ်အစီအစဉ်လေးတစ်ခုကတော့ကျမတို့ mini e library သဘောမျိုးလေးနဲ့ဒီ digital library လို့ပဲခေါ်ခေါ်ပေါ့နော်ကျမတို့အစီအစဉ်ရှိပါတယ်အဲ့ဒါကတော့ဒီ wifi လေးကနေပြီးတော့စာအုပ်တွေပေါ့ download လည်းလုပ်လို့ရပါတယ်ပထမအဆင့်နေနေကတော့ကျမတို့တိုင်းဒေသကြီးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာရှိတဲ့ရုံးဆိုင်တွေမျိုးတွေနောက်ဒီပြီးတော့ရန်ကုန်မန္တလေးမှာဆိုရင်တော့ဒီမြို့နယ်ရုံးတွေမှာကျမတို့2014 January လကုန်မှာအလုံးကြီး90တက်ဆင်မယ်နောက် 2014 February မှာနောက်ထပ်အလုံး90တက်ဆင်မယ်အလုံး100လောက်ပေါ့နော်တက်ဆင်မှုတော့စီစဉ်ထားပါတယ
်ဟုတ်ကဲ့အစာအုပ်တွေကဘယ်လိုစာအုပ်မျိုးတွေလဲနောက်ပြီးအရေးအတွက်ဘယ်လောက်လောက်ကြီးလို့ရမလဲခင်ဗျာ
အခုကျမတို့မှန်းထားတာပေါ့နော် 2,000 နေ 3,000 လောက်ပေါ့စာအုပ်တွေကတော့သူ့ category နဲ့သွားမှာပေါ့နော်သူ့အမျိုးအစားနဲ့သူခွဲပြီးတော့ထည့်ထားပေးမှာဖြစ်တယ်
ဟုတ်ကဲ့အဲ့တော့ဒီအသိပညာပေးစာအုပ်တွေရောဝတ္ထုတွေရောအဲ့ဒီလိုလားခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဆောင်းပါးတို့စသည်ဖြင့်ပေါ့နော်တော့ဘာသာရေးနဲ့ပတ်သက်တာတွေပါမယ်ပေါ့စိုက်ပျိုးရေးအဲ့လိုမျိုးကဏ္ဍတွေနဲ့ထည့်ထားပေးမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒါဘယ်တော့လောက်မှအတိအဝါအကောင့်ထဲပေါ်လာမလဲခင်ဗျာ
အမှဇန်နဝါရီပေါ့နော်ဇန်နဝါရီလကုန်မှာဆိုရင်2014ဇန်နဝါရီလကုန်မှာဆိုရင်လုံးဝ90တက်ဆင်ပေးမယ် ကျွန်တော်မျိုးနဲ့ရုံးနေမှာပေါ့နော်နောက်တစ်ခါဖေဝါရီမှာ1950ဆို2014အတွင်းမှာတော့အလုံးတရာပေါ့ကျွန်တော်တက်ဆင်ပြီးမှာဖြစ်ပါအမီနီအီး library ပဲပြောပြော digital library ပဲပြောပြောပေါ့နော်ဟုတ်ကဲ့မျိုးနဲ့ရုံးမှာဆိုကျွန်တော် wifi လေးနဲ့တော့အတားဆီးမဲ့ဖြစ်တယ်ဆိုရင်မီတာ650ဆက်သွယ်ပြီးချိန်လို့ရတယ်
အရင်အဆိုရင်ကျွန်တော်တို့ဒီပြည်တွင်းပြည်ပမီဒီယာတွေကအစိုးရဌာနတွေကိုဆက်သွယ်ရတာတော်တော်ခက်တယ်အခုနောက်ပိုင်းမှာတော့အရင်နဲ့အဆိုင်အများကြီးမေးလို့ရတာပေါ့ခင်ဗျာဒါပေမဲ့အခုချိန်ဒီလဲတခါတလေမှာတော့ဆက်သွယ်လို့ရှင်ခြေကြအမှာနည်းနည်းလက်တွန့်နေကြတာတွေရှိတယ်ခင်ဗျာ
ကျွန်တော်တို့ခုအစိုးရဒီပုံလင်းမြင်သာတဲ့ပုံစံနဲ့သွားနေတဲ့အတွက်ကြောင့် transparency ပို့ပြဖို့အတွက်ကျွန်တော်တို့ media နဲ့ထိထိဆက်ဆံဖို့လိုအပ်လာပါတယ်ဒါကြောင့်မို့ media နဲ့ထိထိဆက်ဆံတဲ့နေရာမှာဘယ်လိုထိထိဆက်ဆံမလဲဆိုတဲ့ဟာတွေသိဖို့အတွက်ကျွန်တော်တို့သင်တန်းတွေကို MY ကနေပြီးတော့ဒီဝန်ကြီးဌာနမှာရှိတဲ့ပြောရေးဆိုခွင့်ပုဂ္ဂိုလ်တွေကိုဖိတ်ကြားပြီးတော့ကျွန်တော်တို့သင်တန်းတွေပေးပါတယ်အဲ UNESCO ကနေပြီးတော့ဆက်သွယ်ပြီးတော့သင်တန်းပေးပါတယ်ကျွန်တော်တို့ USAID အကူအညီနဲ့ Mrs. Margaret Sullivan ကကျွန်တော်တို့ဒီ MOI မှာလောက်ဝက်လောက်တွဲပြီးတော့ကျွန်တော်တို့မီဒီယာနဲ့ထိတွေ့ဆက်ဆံခြင်းတွေကိုဘုန်းကြီးဌာနပြောရေးဆိုခွင့်ပုဂ္ဂိုလ်တွေဖိတ်ကြားပြီးသင်တန်းပေးပါတယ်နောက်ကျွန်တော်တို့ဒီဥတည်ရမျိုးညွန့်ရဲ့ဆက်သွယ်နဲ့ကျွန်တော်တို့ဒီစင်ကာပူကMr. Gennison တို့နောက်ဆရာဦးတင်မောင်မောင်တန်းတို့နောက်ဆရာမတော်စင်ရင်ထက်တို့လည်းဖိတ်ကြားပြီးတော့ကျွန်တော်တို့ဒီမီဒီယာနဲ့ထိတွေ့ဆက်ဆံခြင်းတွေကိုပေးခဲ့တယ်။နောက်စပီးခဲ့တဲ့လားဆိုရင်ဆရာဦးရဲနိုင်မို့တင်တန်းပေးပါတယ်။၃ရက်ပေါ့နော်။နောက်ဒုဝင်ကြီးဦးရဲထွက်လည်းပါပါတယ်။ကျွန်တော်တို့ရဲ့ DG ဦးရဲတင်လည်းပါပါတယ်။အဲမှာကျွန်တော်တို့ဒီပြည်နယ်နဲ့တိုင်းနယ်ကထွေအုပ်တွေပေါ့နော်။ထွေအုပ်ဒီပြောရေးဆိုခွင့်ပုဂ္ဂိုလ်တွေကိုဖိတ်ကြားပါတယ်။ကျွန်တော်တို့ MOI ကပြန်ဆက်ပေါ့ပြန်ဆက်ဌာနကဒီလူတွေကိုလည်းဖိတ်ကြားပြီးတော့ကျွန်တော်တို့ဒီမီဒီယာနဲ့ထိတွေ့ဆက်ဆံတဲ့တင်တန်းတွေကိုပေးခဲ့ပါခုနှစ်တိန်လောက်တော့အသာလေးရှင်းနေပါပြီရှင
်ဟုတ်ကဲ့ခင်ဗျာအခုအရင်ကမြန်မာနိုင်ငံမှာစာပေစစ်ဆေးရေးရှိတယ်အခုစာပေစစ်ဆေးရေးမရှိတော့ဘူးဆိုတော့ဒီအပေါ်မှာမြန်မာပြည်ရဲ့ဒီစာနယ်ဇင်းလောကသတင်းမီဒီယာလောကပြောင်းလဲမှုကိုဘယ်လိုသုံးသပ်မလဲခင်ဗျာ
ဟုတ်ကဲ့ဒီရင်တော့တော့ sensor စနစ်ရှိတယ်အခုမရှိတော့ဘူးပေါ့မရှိတော့ကြအကောင့်ဘက်ကဘာတွေဖြစ်လာရလဲအများကြီးပေါ့ဘာတွေလဲဆိုစာပေတွေပေါ့ရင်တော့ထုတ်ဝင်မရရှိနေအိမ်မှာနိုင်ငံရေးနဲ့ပတ်သက်တဲ့စာပေတွေအစားချေတွေပေါ်ထွက်လာတာပေါ့ဒီကံမီယာလိုဟာမျိုးလိုစာပေအမျိုးစုံပေါ်ထွက်လာခဲ့တယ်။ဒါတွေကလည်းဟိုကောင်းတဲ့ဘက်ကဒါကြည့်လို့လည်းရပါတယ်။အဲ့ဒီအပေါ်မှာတခါလူလတ်မှုဆိုတဲ့အတိုင်းဒါပေါ့ဘယ်လောက်ထိလူလတ်မလဲဆိုတဲ့စာနယ်ဇင်းချင်းဝင်တီဟိုမသိနားမလည်လို့လည်းဖြစ်ဖြစ်ပေါ့နော်။ဒါမှမဟုတ်လို့ရှိရင်လူလတ်မှုပို့ပြီးတော့လွန်သွားတာမျိုးတွေနဲ့ရေးသားတာမျိုးတွေနော် hate speech လိုဟာမျိုးပေါ့။his speech ကိုဖြစ်စေတဲ့အရေးသားမျိုးလေးတွေမဖြစ်အောင်တော့ဒါစာနယ်ဇင်းသမားတွေကအကုန်လုံးလိုက်နာမယ်အနေထားမျိုးရှိပါတယ်။ဒါကြောင့်မို့လို့ကျွန်မအနေနဲ့ပြောချင်တာကဒီ censorship တော့မရှိတော့ဘူး။ဒါပေမဲ့ပုဂ္ဂိုလ်ရညံ့နာမှုတွေရှိမယ်။ဒီ guidance တွေကမကျေနပ်ဘူးဆိုရင်သူတို့တိုင်တန်းတာမျိုးတရားဆွဲတာမျိုးတွေလေဒါတုံ့နိုင်ပါတယ်။ဒါကြောင့်မို့လို့ဒီလွတ်လပ်ခြင်းနဲ့အတူစောင့်ထိုင်ရမှာလေရှိလာပါတယ်။ဒါကြောင့်မို့လို့စာနယ်ဇင်းသမားတွေအနေနဲ့တစ်ဖက်ကလည်းစောင့်ထိုင်တစ်ဖက်ကလည်းကောင်းမွန်တဲ့လွတ်လပ်မှုမထိခိုက်အောင်တော့သူတို့လုံးဆောင်အောင်လို့ကျွန်မယူဆပါတယ်
။တော်တီလာတင်ခင်ဗျာ RFIA ကျေးဇူးအထူးတင်ပါတယ
်။ဟုတ်ကဲ့ပါ